ဘုရားဒေသကြီးတောင်ဝခဲထားမင်းမြို့နယ်ဇယက်ကြီးမြို့တိုက်ပွဲကြောင့်တောင်ဝမြို့ပါဝင်နေရာနံ့ကိုစစ်ဘေးရှောင်နေတဲ့ပြည်သူတောင်ဝနာနယ်ရှိနေပြီးအဲ့ဒီတဲကနေရာပြန်သူလူငယ်တချို့ဖမ်းဆီးခံရတာကြောင့်ဆဲကျော်သက်လူငယ်တွေဟာနေအိမ်ကိုမပြန်ရဲကြသေးလို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ
်။ပဲခူးတိုင်းဒေသကြီးတောင်ဝခရိုင်ထန်းတပင်မြို့နယ်ဇယက်ကြီးမြို့တိုက်ပွဲကြောင့်တောင်ဝမြို့အပါဝင်နေရာအနှံ့ကိုစစ်ဘေးရှောင်နေကြတဲ့ပြည်သူတောင်ကနန်းနဲ့ရှိနေပြီးဖေဖော်ဝါရီလ9ရက်နေ့ကစတဲ့တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်နေရက်ကိုအခုထိမပြန်ရသေးသူတွေလည်းရှိနေပါတယ်။တချို့လူငယ်တွေကတော့နေအိမ်ကိုပြန်တဲ့အခါမှာစစ်တပ်ကဖမ်းဆီးမှုတွေရှိနေတဲ့အတွက်စေကျော်တက်ရွယ်လူငယ်တွေဟာပေါ်တာဆွဲမှာကိုစိုးရင်ပြီးနေရက်မပြန်ရဲကြဘူးလို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူဒေသခံတဦးကပြောပါတယ်။
ရှိနိုင်ပါတယ်တောင်းမောင်းလာတော့တောင်းတုံးရှိတယ်။တနည်းတနည်းတော့တော့ကြာခဏတော့ဒီနေ့ရှိတယ်။တနည်းအောက်ကိုတနည်းအောက်တိရှိတယ်။အစောတော့ကလေးတွေသာအကျွေးရောက်ပြီးတော့အရှိတ်ကိုအကျွေးပြီးတော့လည်းလူပြောင်းအောင်အပ်တာဖြစ်တာဆိုတော့ပေါ်တာဆိုရင်ဒါလည်းတော်ရတာတော့ဒီလိုချက်ပေါ်တော့ဘာသာအပြတ်အဝကြီးအိုင်းတွေတော့ပြန်ရင်းရတယ်။ဒီကအဲမှာလည်းသာတော့အမျိုးစစ်ဒီဆောင်တော့ခါတော့အရှိတ်ကထိတာတော့လည်းနည်းနည်းအဲဒီလာလာပြီးချင်းပြီးတော့ကိုယ်အိမ်မှာကိုအပြီးတစ်ခုလိုအပ်တာလေးပြန်ယူဖို့ရတယ်ပြန်လာတဲ့ကလေးတစ်ခုရှိတယ်အဲ့ဒါအပေါ်မှာတက်တယ်ဒီကနေ့ကတော့ပေါ်တာဆွေးနေကြတယ်သူကရောက်ပြီးတော့လေပြန်ကြတော့
လူရည်ရာနဲ့ချီပြီးဖုံးတော်ကြီးကျောင်းနဲ့ပါဝင်ဖျားဝင်းနေတောအုပ်တွေကြားနေရာအနှံ့ပြန့်ကျဲနေထိုင်နေရတာတွေရှိတယ်လို့စားဆောင်ရေးအတွက်လဲပရိဒအဖွဲ့တွေကရှာဖွေကျွေးမွေးနေပေမဲ့ရက်ကြလာတာနဲ့အမျှအစီအမပြေမှုတွေရှိလာတယ်လို့လည်းဆိုပါတယ်
သာတော့ရတာပဲဒီမှာလည်းဟာတာလူချင်းလည်းရှိကြပါတယ်တချို့လူလည်းပေါ့နော်တချို့ကတော့လည်းအဆူရှိတွေမရှိတဲ့ခါကျတော့သူတို့ကဒီဘရန်ချာဖွင့်လာတယ်သူကအလုပ်ကိုထောက်ပေးတယ်ပေါ့နော်သူကချက်ပြီးတော့မှသူတို့ကကိုပြေးပြေးကြတယ်တချို့ဘရန်ချာအတင်းလေးဘယ်လိုဥပောင်းလုပ်ပေးရရှိကြတယ်
စီဘေးရှောင်သူအများစုဟာတောင်ဝမြို့ပေါ်ကိုရှောင်သိမ်းလာကြပြီးအများစုကြီးအတွက်စေဝါနဲ့စားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့လည်းဆိုပါရယ်။ဇယက်ကြီးနယ်မြေတွင်းမှာလေကြောင်းတက်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ပို့တိုင်းရင်းသားတွေအများစုနေထိုင်ရာနေရာတွေမှာဒေသခံအမျိုးသမီးတွေပါဝင်ထိခိုက်သေးဆုံးမှုတွေ100ကျော်လောက်ရှိပြီးပြည်သူပိုင်နေရင်အများအပြားမီးလောင်ပျက်စီးခဲ့ရကြောင်းပို့အမျိုးသားဖက်ဒရယ်ကောင်စီPNFC ကလည်းသတင်းထုတ်ပြန်ထားပါတယ်အဲ့ဒီနယ်မြေမှာစစ်တပ်ကနေရာယူထားတဲ့အတွက်ထိခိုက်သေးဆုံးတဲ့စည်ရင်အတိအကျနဲ့ပတ်သက်လို့မရသေးကြောင်းတချို့အလောင်းတွေကိုလည်းသွားကြည့်လို့တော့မရဘူးဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်တချို့ကတော့သေဆုံးပျောက်ဆုံးတာတွေရှိပြီးမိသားစုတွေတကွဲတပြားတွေဖြစ်နေသေးတယ်လို့လည်းဆိုပါတယ်ဒီမျိုးသားစီယုံ KNU ရဲ့ဇန်နဝါရီလ18ရက်နေ့ထုတ်ပြန်ချက်အရ KNU တပ်မှနှင့်ထိန်းချုပ်ထားတဲ့နေရာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ထိစစ်ဘေးရှောင်သူ2000ကျော်ရှိနေပြီးသားဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်